အီဇွေးနေပိုင်နဲ့တည်းဝင်လာတဲ့စီးရဲစစ်လေယာဉ်တစ်စီးကိုပစ်ချလိုက်ကြောင်းအီဇွေးစစ်တပ်ကပြောပါရယ်။အီဇွေးလေပိုင်နဲ့တည်းဝင်လာတဲ့စီးရဲဂျက်တိုက်လေယာဉ်ကိုတက်ခရမစ်ဆိုင်းတုံးနဲ့ဒီနေ့ပဲဟန်တာပစ်တက်ခဲ့တာဖြစ်ကြောင်းအီဇွေးကော်မတီတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တိုက်လေယာဉ်ရဲ့လှုပ်ရှားမှုကိုအီဇွေးစစ်တပ်ကစောင့်ကြည့်နေခဲ့ရမှာအီဇွေးလေပိုင်နဲ့တည်း1ကီလိုမီတာလောက်ထိကျော်ဝင်လာတဲ့အတွက်တက်ခရမစ်ဆိုင်းတုံးနဲ့ပစ်ချခဲ့တာဖြစ်တဲ့အကြောင်းကြေညာချက်ကဖော်ပြထားပါရယ်။အီဇွေးကြည့်တဲ့ရေယူတန်လွှဲဌာနကတော့တိုက်လေယာဉ်ကိုအီဇွေးကတင်ပတ်ထားတဲ့ဂိုလန်ကုန်းမြေဒေသမှာပြစ်ချနေတာဖြစ်ပေမဲ့စီးရဲကထိန်းချုပ်ထားတဲ့ရှီရန်ဒေသမှာပြစ်ချကောင်ပြစ်ချနိုင်တယ်ကြောင်းပြောဆိုခဲ့တာပါ။လေယာဉ်မှုရဲ့အခြေအနေနဲ့ပတ်သက်လို့မသိရှိရကြောင်းလည်းတင်းကပြောပါရယ်။စီးရဲစီးရဲပိုင်းမီဒီယာမှာတော့တိုက်လေယာဉ်ကစီးရဲလေပိုင်းထဲမှာစစ်စင်ရေးအတွက်ပြန်ဆန်းနေတော့ပြစ်ချခံရတာဖြစ်တဲ့ကြောင်းပြောဆိုထားတာပါ။ကိုလန်ကုန်းမြေဒေသကတော့အီဇွေးက1969ခုနှစ်မှာတင်ပိုက်ခဲ့တာဖြစ်ပြီး1969ခုနှစ်မှာတော့ကုလသမဂ္ဂကငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့တွေစစ်လွတ်ချထားနေပါတယ်။